Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တာရဲ့2016ခုနှစ်အောက်တိုဘာလ23ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုမဲ့အီတန်စင်နဲ့အတူကြီးညာပေးသွားမှာပါ2016ခုနှစ်အတွဲစာပေဆိုင်ရာနိုဘယ်ဆုကိုကန်နဝင်ဂီတပညာရှင်ဘော့ဘ်ဒိုင်လန်ချီးမြှင့်ခံရပါတယ်။ယမန်နိုင်ငံကရေဒါစကန်သုံးခုကိုအမေရိကန်စစ်သည်မောကဒုံးကျည်နဲ့ပြက်ခတ်ဖျက်ဆီးလိုက်ပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအတွင်းတေဆုံးခဲ့သူတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်တန်ယုံကပြောလိုက်ပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုကြီးညာပေးသွားမှာပါမခွာညွေ
။ကောင်းပါပါရှင်။အခုညနေပိုင်းသတင်းဆောင်မတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကမငြိမ်သက်မှုတွေကြောင့်ပညာရေးဝန်ထမ်းတွေစစ်ရဟတ်ရင်နဲ့ဘေးလွတ်ရာကိုပို့ဆောင်ပေးနေပေမဲ့ကျန်းမာရေးဝန်ထမ်းတွေကတော့အရေးပေါ်ကုသမှုအတွက်အသည့်အနေထားမှာပဲတာဝန်တကျတဲ့ဒေသမှာရှိနေကြပါတယ်
။ကျန်းမာရေးဝန်ထမ်းတွေကတော့ကျွန်တော်ဒီကိုပြန်လို့မရဘူးစစ်တွေမှာဆိုလေစစ်တွေကိုခေါ်လို့မရဘူး။ဟိုမှာပဲအရေးပေါ်အနေနဲ့သူတို့ပဲထားတယ်။မောင်တော်မှာတော့ဟာ
ကျန်းမာရေးဌာနတာဝန်ရှိသူတဦးရဲ့ပြောပြချက်နဲ့အတူရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုနှာစင်ရမှာပါ။ရှမ်းပြည်နယ်ဘက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းရောအစိုးရတပ်နယ်ပါဖြစ်နေတဲ့တိုက်ပွဲတွေရဲ့အခြေအနေထိုင်းနိုင်ငံမှာလူကုန်ကူးခံနေရတဲ့မြန်မာနိုင်ငံသား18ယောက်ကိုကယ်တင်နိုင်ခဲ့ပြီဆိုတဲ့အကြောင်းကိုလည်းသိကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကကြီးညာပေးပါမယ်ရှင်။
2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကန်နဝင်ဂီတပညာရှင်ဘော့ဘ်ဒိုင်လန်ချီးမြှင့်ခံရပါတယ်။အမေရိကန်ရဲ့ကြီးမားလုံးတဲ့သချင်းရေးဖွဲ့မှုအစဉ်လာထဲမှာကြ བྱ ဆန်းဆန်းဖော်ပြချက်အသစ်တွေစမ်းသစ်ဖန်တီးခဲ့တဲ့အတွက်အသက်85နှစ်အရွယ်ဒိုင်လန်ကိုစာပေဆိုင်ရာနိုဘယ်ဆုချီးမြှင့်လိုက်တယ်လို့ Swedish Academy ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယမန်နိုင်ငံဟူသီတပုံတွေထိန်းချုပ်ရာနေရာကနေအမေရိကန်ရေတပ်ဖြတ်သိမ်းမှုကိုမစ်ဆိုင်းဒုံးကျည်နဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ယမန်မှာရှိတဲ့ရေဒါစကန်သုံးခုကိုတိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်ဘက်ကဒီကနေ့ပြောရတယ်။အမေရိကန်ဖြတ်သိမ်းမှု USS Nitz ကနေ Bab el Mandeb ရေလက်ကြားမြောက်ဘက်ယမန်နိုင်ငံပင်လယ်နီကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့ရေဒါစကန်တွေကိုတာဝေးပစ်တုံးမှု Hawk Cruise ဒုံးကျည်နဲ့ပြစ်လွတ်ခဲ့တဲ့အကြောင်းပင်တဂွန်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုရေဒါစကန်တွေကိုဖျက်ဆီးတာဟာနောက်တော့မှတင်မောက်တွေကိုလိုက်လံရှာဖွေပြစ်မှတ်ထားတိုက်ခိုက်တာတွေရောပါသွားစေမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုတိုက်ခိုက်မှုဟာအမေရိကန်ဝန်ထမ်းတွေနဲ့တင်မောက်တွေကိုကုကံကာကွယ်တဲ့လုပ်ရဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရဖီတာခွတ်ကပြောပါတယ်။အမေရိကန်တင်မောက်တွေနဲ့ကုန်တွေရေချောင်းဆိုင်ရာတော်လာမှုတွေပေါ်နောက်ထပ်ချင်းချောက်မှုတွေရှိလာရင်လည်းအမေရိကန်ဆိုရကတင့်တော်တယ်လို့တုံ့ပြန်သွားမှာဖြစ်ပြီးတော့ပင်လယ်နီဘပ်အယ်မန်ဒပ်ရေလက်ကြားနဲ့ကဘာတဝမ်ဘယ်နေရာမှာပဲဖြစ်ဖြစ်လွတ်လပ်စွာရေချောင်းတော်လာမှုတွေကိုဆက်လက်ထိန်းသိမ်းသွားမှာဖြစ်တယ်လို့မစ္စတာကုတ်ကပြောပါရယ်ပင်လယ်နီထဲကိုလှမ်းပြတဲ့ဒုံးကျည်ဟာအမေရိကန်ဖြတ်သိမ်းဖို့ USS Manson ကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒါပေမဲ့အမေရိကန်သင်္ဘောတွေကိုထိခိုက်တာတော့မရှိခဲ့ပါဘူးခင်ဗျာ
ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကိုနောက်တက်လာမဲ့ကုလသမဂ္ဂအတွင်းမှုချုပ်အဖြစ်ဒီကနေ့အတည်ပြုနိုင်လိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကြီးကမျှော်လင့်ထားပါရယ်ပြီးတဲ့သတင်းဘက်ကပဲလုံခြုံရေးကောင်စီမှမစ္စတာဂူတာရက်စ်ကိုအတွင်းမှုချုပ်အဖြစ်ခန့်အပ်ဖို့အဆိုပြုခဲ့ကြပြီးတဲ့နောက်ပိုင်းမှာအဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂအဖွဲ့ကြီးကလည်းဒါကိုတခင်းနဲ့ထောက်ခံတည်ပြုပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုကုလသမဂ္ဂထွေထွေညီလာခံသဘာပတိပီတာသွန်ဆန်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါရယ်မစ္စတာဂူတာရက်စ်ကိုဒီကနေ့တရားဝင်တည်ပြုရင်တော့သူဟာဒီနှစ်2016နှစ်ကုန်မှာတာဝန်တန်းကုံဆုံးမယ်လက်ရှိတွေးရင်မှုချုပ်ဘန်ကီမွန်းနေရာကိုဆက်ခံရမှာပါမစ္စတာဘန်ကီမွန်းကတော့2006ခုနှစ်ကစပြီးအတွင်းရင်မှုချုပ်တာဝန်တွေကိုယူခဲ့တာပါအသက်68နှစ်ရှိပြီဖြစ်တဲ့ Mr. Gutierrez ဟာ1992ခုနှစ်ကနေပြီးတော့2002ခုနှစ်ထိပေါ်တူဂီဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သလို2005ခုနှစ်ကနေ2015ခုနှစ်အထိလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲတာဝန်ယူခဲ့တာပါ။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းနိုင်မဲ့အခြေအနေတက်ကိုဖန်တီးလိုတာကြောင့်သူ့အနေနဲ့ဒီတာဝန်ကိုထမ်းဆောင်လိုတာဖြစ်တယ်လို့ Mr. Gutierrez ကကုလသမဂ္ဂတွေးရင်မှုချုပ်အဖြစ်အဝင်ရောက်ရွေးခံဖို့ကြိုးစားခဲ့တဲ့နောက် VOA နဲ့တွေ့ဆုံမေးမြန်းချိန်မှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်အများစုကလည်းမစ္စတာဂူတာရက်စ်ကိုထောက်ခံကြသလိုဒါဟာတိတ်ကောင်းတဲ့ရွေးချယ်မှုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ကြီးကလည်းပြောဆိုထားပါတယ်
Republican သမရလောင်းဒေါ်နယ်ထရန့်မှာအမျိုးသမီးတွေပေါ်အခွင့်အရေးယူမဖွဲ့မရလုပ်တဲ့ဆိုတဲ့သတင်းတွေမနေ့ကထွက်မှန်ထွက်ပေါ်လာပါရယ်လေရင်ထဲမှာနောက်နီနယူးယောက်ကထရန့်တာဝါနဲ့ဖလော်ရီဒါကမာအယ်လာဂိုကလပ်အတွင်းမှာအမျိုးသမီးတွေကိုထိကဘာရီကဘာလုပ်တာနန်းနာတွေလုပ်ခဲ့တယ်လို့အဲ့ဒီအမျိုးသမီးအချို့ကပြောဆိုလာပါရယ်ဒီမိုကရက်သမရလောင်းဟီလာရီကလင်တန်အနေနဲ့လည်းသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်ဝန်ထမ်းတွေရဲ့အီးမေးလ်တွေထောင်နဲ့ချီအပေါက်ခံရပြီး WikiLeaks စာမျက်နှာမှာအများကြီးရှိနေအောင်ဖွင့်ချပြထားတဲ့ပြဿနာကိုရင်ဆိုင်နေရပါရယ်အခုလိုဆွဆွဲမှုတွေထွက်လာတာနဲ့ပတ်သက်လို့ Trump နဲ့သူရှင်တွေကမနေ့ကဗိုလ်တုံးနေ့နောက်ပိုင်းမှာပြင်းပြင်းထန်ထန်တုံ့ပြန်ညှင်းဆိုထားပါတယ် The New York Times သတင်းစာမှာတော့ New York ကို Trump နဲ့အတူလေရင်တစ်စီးရဲ့အတူသွားတဲ့အမျိုးသမီးရဲ့အတွေ့အကြုံကိုဖော်ပြထားပါတယ် Jessica Litza Trump ဟာသူ့ခန္ဓာကိုယ်ကိုကင်တွဲပြီးတော့မဖွဲ့မရလုပ်တယ်လို့ Times ကိုပြောပါတယ်မကြသေးခင်က WikiLeaks စာမျက်နှာမှာဖွင့်ချလိုက်တဲ့ email ထဲမှာတော့ Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌ John Podesta စီကိုရေးသားထားတဲ့စာထဲမှာ Catholic ဘာသာနဲ့ပတ်သက်ပြီးတော့ပြောဆိုထားတာတွေပါဝင်ပါတယ်ဒီ email ထဲမှာပါဝင်တဲ့အကြောင်းအရာတွေကိုရည်ညွှန်းပြီး Clinton ရဲ့ဝန်ထမ်းတွေဟာ Catholic နဲ့ဧဝံဂေလိအသင်းတော်ကိုတိုက်ခိုက်ဆန့်ကျင်သူတွေဖြစ်တယ်လို့ Trump ကသူ့ကိုထောက်ခံသူတွေကိုမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ပန်ဝန်တန်းတွေရဲ့အကျင့်ပြက်ချဆမှုသတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းမှာအမေရိကန်ပြည်အောင်စုကဒုတိယအကြီးဆုံးဘဏ်ရဲ့အမှုဆောင်အရာရှိချုပ် CEO ရာထူးကနှုတ်ထွက်သွားပါတယ်။ John Stumpf နှုတ်ထွက်သွားပြီးနောက်လုပ်ငန်းကြီးကြပ်ရေးအကြီးအကဲဖြစ်တဲ့ Tim Sloan ကိုအစားထိုးခန့်အပ်ထားမယ်လို့ San Francisco အခြေစိုက် Wells Fargo ဘဏ်ကမနေ့ကကြေညာလိုက်ပါတယ်။ဘဏ်ဥက္ကဋ္ဌရာထူးကနေပြီးတော့ Mr. Stumpf နှုတ်ထွက်တော့မှာပါဘဏ်ရဲ့လုပ်ငန်းသတ်မှတ်ချက်ပြည့်မြောင်လို့အဲ့ဒီဘဏ်ဝန်ထမ်းတွေဟာဘဏ်စည်းရုံးဖွင့်သုံးဆွဲသူတွေရဲ့ခွင့်ပြုချက်မပါဘဲနဲ့အတီးကြဘဏ်စည်းရုံးတွေကိုတန်းနဲ့ချီပြီးဖွင့်ခဲ့တာနဲ့ပတ်သက်လို့ Wells Fargo ဘဏ်ကရော်ကြီး185သန်းပေးဖို့သဘောတူညီခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနအပါအဝင်ပြည်ထောင်စုနဲ့ပြည်내အဆင့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီးတော့ဘဏ်ခြေအောက်ခြေဘဏ်ဝန်ထမ်း9300လောက်ကိုအလုတ်ကထုတ်ပယ်ပေးလိုက်မှာပါ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်အတန်ကနေကြာလာရင်းနဲ့ညနေပိုင်းဂင်းအစီအစဉ်တွေကိုဆက်လက်တန်လှည့်နေပါရယ်မကြသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကနေကြားဆောင်စခန်းတွေကိုဝင်ရောက်တိုက်ခိုက်မှုနဲ့ဒီနောက်ဆက်တွဲအကြမ်းဖက်မှုတွေအတွင်းထပ်မံတိုက်ဆုံမှုတွေကိုကြားသိရတာကြောင့်အမေရိကန်တန်ယုံကအလွန်ဆိုးရိမ်မကင်းဖြစ်မိကြောင်းတန်ယုံပြောခွင့်ရကအခုလိုပြောပါရယ်
The US Embassy is very concerned about the recent attacks on border guard police posts in Rakhine State and subsequent violence that reportedly has resulted in further deaths.
ဒါပြင်ကြဆုံးကွယ်လွန်သွားခဲ့ကြသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနဲ့ကြေကွဲပါကြောင်းလဲအမေရိကန်တပ်ရုံးပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုကျူးလွန်ခဲ့ကြသူတွေကိုတရားဥပဒေနဲ့အညီသေးချာစွာအရေးယူနိုင်မဲ့စစ်ဆက်သေးချာပြီးတော့ဖွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မျှော်လင့်ထားကြောင်းလဲဒီတပ်ရုံးကတန်ယုံရဲ့ Facebook စာမျက်နှာမှာရေးသားထားပါရယ်အခုဖြစ်ပွားခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့နောက်ဒီရရှိတဲ့သတင်းရင်းမြစ်တွေကိုတရားစီစစ်ဖို့အပြစ်မဲ့သူတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားစေရေးတို့အတွက်ပါဝင်ပတ်သက်သူတွေအားလုံးကိုတန်ယုံကမြစ်တာရက်ခံထားပါရယ်အခုလိုတိုက်ခိုက်မှုနဲ့ပတ်သက်တာတခါဒီပြည်내အတွင်းပဋိပက္ခဖြစ်စေတဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြစ်ရှင်းမှုအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုအားပေးကူညီသွားမယ်လို့လည်းဒီအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါရယ်ခင်ဗျာထိုင်းပြည်ပူမီပေါ်အဒူလာဒစ်ရှာနယ်ရွာဆန်သွားပြီဖြစ်ပါတယ်သူ့ရဲ့ကျမ်းမာရေးနောက်ဆုံးအခြေအနေကိုသိလိုကြတဲ့ထိုင်းပြည်သူရာနဲ့ချီဟာဒီကနေ့မှလည်းဘန်ကောက်မြို့တော်ကဆရီရတ်ဆေးရုံမှာဆက်လက်စုဝေးပြီးတော့ဆူတောင်းပေးနေကြတာပါဒီစုဝေးသူအများပြားဟာထိုင်းပြည်ကြီးနဲ့ဆက်ဆက်ဖော်ပြတဲ့အယောင်တွေဖြစ်တဲ့ပန်းရောင်နဲ့အဝါရောင်ရှဲအင်းကြီးတွေကိုဝတ်ဆင်ထားကြတာပါတက်တော် 88 နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ဘူမီဘောဟာသွေးပေါင်ကျနေပြီးတော့သူ့ရဲ့ကြောက်ကန့်နဲ့အသေးအလဲပုံမှန်အလုပ်မလုပ်နိုင်တာကြောင့်အသက်ရှူထောက်ကူဆက်နဲ့တုံးနေရတဲ့အကြောင်းထိုင်းတော်ဝင်မိသားစုကဒီလွန်ခဲ့တဲ့ဗုဒ္ဓဟူးနေ့တော့ကြေညာချက်ထုတ်ပြန်ထားခဲ့တာပါခင်ဗျာ
တောင်ကိုရီးယား Samsung ကုမ္ပဏီကအမေရိကန်နိုင်ငံတဲက Galaxy Note 7 smartphone တွေကိုပြန်သိမ်းတာမှာအရင် Note 7S မီလောင်ပေါက်ကွဲလို့အစားလဲပေးတဲ့ဖုန်းတွေကိုပါပြန်သိမ်းဖို့ဆောင်ရွက်နေတယ်လို့ Samsung ကကြာတာပြင်းနေကဆိုပါတယ်ဒီတစ်ပတ်စောပိုင်းတော့က Samsung ကဖုန်းအပူလွန်ကဲလို့သူ့ရဲ့ဒီ smartphone ထုတ်လုပ်မှုကိုအပြီးတိုင်ရက်စဲမယ်လို့ကြေညာပြီးတဲ့နောက်ပိုင်းမှာဒီလို Samsung ရဲ့ website မှာလူသုံးကုန်ပစ္စည်းအနေနဲ့ကင်းကော်မရှင်ကထုတ်ပြန်လိုက်တာပါစက်တင်ဘာလ15ရက်နေ့ကစပြီးတော့ပထမတစ်တုပ်ပြန်သိမ်းခဲ့တဲ့ Xiaomi Galaxy Note 7 smartphone အလုံးတစ်သန်းအပါအဝင်ပြန်စားလဲပေးလိုက်တဲ့ဖုန်းတွေပါအလုံး1.9သန်းကို Samsung က တိုးချဲ့ပြီးတော့ပြန်သိမ်းသွားမယ်လို့ကုန်ပစ္စည်းကြီးကြပ်ရေးအေဂျင်စီကဆိုပါတယ်။အရင်ကပထမတစ်တုပ်တုံးက Note 7 ဖုန်းတွေအပူလွန်ခဲ့တဲ့အစီရင်ခံစာ23ခုရခဲ့ပါတယ်။ဒီပထမတစ်တုပ်အပါအဝင်ဒီလိုဖုန်းဘက်ထရီပြဿနာမျိုး66ခုအမေရိကန်နိုင်ငံထဲမှာတွေ့ရတယ်လို့ဒီအေဂျင်စီကဆိုပါတယ်။အပူလောင်မှု73ခုနဲ့ဖုန်းကြောက်ပျက်စီးဆုံးရှုံးမှု48ခုကို Samsung ကရင်ဆိုင်ခဲ့ရတာပါ။အစ်တစ်လုံးပြန်လဲပေးခဲ့တဲ့ဖုန်းတွေအပါအဝင် Galaxy Note 7 ဖုန်းတွေကိုသုံးတဲ့သူတွေအားလုံးပါဝါတွေပိတ်ပြီးအသုံးပြုတာကိုချက်ချင်းရပ်လိုက်ဖို့အေဂျင်စီကတိုက်တွန်းလိုက်ပါတယ်။ဒီလိုပိတ်သိမ်းဖို့ကိစ္စကိုမူလအစီအစဉ်မရှိဘဲဆောင်ရွက်နေတာက Samsung ရဲ့မူလ Note 7 ဖုန်းပြဿနာကိုအသေးချာစစ်ဆေးမှုကိုမေးခွန်းထုတ်စရာဖြစ်နေပါတယ်။ Note 7အပူလွန်ခဲ့ရတာဟာ battery ထုတ်လုပ်မှုရဲ့လွဲချော်မှုအသေးစားသာဖြစ်တယ်လို့ Samsung ကအရင်ကပြောခဲ့တာပါ။
ကိုလံဘီယာဆွေးရနယ်သဘုံတွေကြားနှစ်ပေါင်း90ကြာတိုက်ခိုက်ခဲ့တဲ့ပြည်တွင်းစစ်ဆုံးသက်ရေးငင်းကြေးသဘောတူညီချက်ပေါ်ထောက်ခံကြောင်းနိုင်ငံတော်ဝန်ကမြို့ကြီးတွေမှာလူတွေထောင်ထဲချီဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဆွေးရနယ်ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC သဘုံအဖွဲ့ကြားရရှိခဲ့တဲ့ငင်းကြေးသဘောတူညီချက်ကိုထောက်ခံကြောင်းဒုတိယအကြိမ်မြောက်လူစုလူဝေးနဲ့မနေ့ကပုတ်တဟူးနေ့မှာဆန္ဒထုတ်ဖော်ပြသခဲ့ကြတာပါ။အစောပိုင်းတုန်းကတော့ဒီလူစုဆန္ဒခံယူပွဲအတွင်းသဘောတူညီချက်တွေကိုကန့်ကွက်တဲ့ဘက်ကပုတ်ကာတီကနဲ့အနိုင်ရထားတာပါ။ငင်းချင်းရဲ့သဘောတူညီချက်ကိုဆက်လက်ထိန်းသိမ်းသွားနိုင်ဖို့ငင်းချင်းရဲ့နိုဘယ်ဆုရှင် Juan Manuel Santosa အတိုက်ခံတွေ FARC အဖွဲ့ကိုယ်စားလှယ်တွေနဲ့ဆက်လက်တွေ့ဆုံဆွေးနွေးနေခြင်းမှာအခုလိုထောက်ခံဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။ဒီငင်းချင်းရဲ့သဘောတူညီချက်နဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပရမှာကန့်ကွက်သူ50.2%ထောက်ခံသူ49.8%မဲအရေးအတွက်ရ9,400လောက်နဲ့မမျောလင့်ပြီးတော့ကပ်ပြီးရှုံးခဲ့တာပါခင်ဗျာ
။ပြည်အဆင့်၄အထိတိုးမြင့်သတ်မှတ်ထားတဲ့ Nico Hurricane မုန်တိုင်းဟာဒီကနေ့အစောပိုင်းမှာတော့ Bermuda ကျွန်းကိုဝင်ရောက်တိုက်ခတ်လိမ့်မယ်လို့ American ခြေစိုက်အမျိုးသား Hurricane ဌာန NHC ကခန့်မှန်းထားပါတယ်။မြို့တော် Hamilton ကဒေသကံတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့မုန်တိုင်းတန်ခံနိုင်မှုပြင်ဆင်နေကြသလိုအစိုးရတာဝန်ရှိသူတွေကလည်းလူတွေကိုဒီကနေ့အိမ်ပြေမထွက်ကြဖို့တိုက်တွန်းထားပါတယ်။မုန်တိုင်းဟာတနါရီလေးတိုင်နှုန်းမိုင်130နှုန်းနဲ့ဒေသတွင်းကိုဦးတည်လာနေတယ်လို့ NHC ကပြောပါတယ်။ဘာမြူဒန်ရဲ့အနီးနားဒေသတွေကိုမုန်တိုင်းဖြတ်ဝင်ချိန်မှာဒီကနေ့နှောင်းပိုင်းမှာမိုးရင်ချိန်၈လက်မလောက်ရွာသွန်းနိုင်တယ်လို့ NHC ကဆိုပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ် Cape Hatteras အငူအရှိတ်မိုင်640အကွာလောက်မှာတည်ရှိတဲ့ချမ်းသာကျွဲဝတဲ့ဘာမြူဒန်ကျွန်းဟာနေထိုင်သူကတော့6,500ရှိပါတယ်။ဇွန်လကနေနိုဝင်ဘာလအထိကြာရောက်မဲ့ဟာရီကိန်းရာသီမှာမုန်တိုင်းတန်ခရရမဲ့ဘာမြူဒန်ကျွန်းမှာကြိုတင်ပြင်ဆင်ထားပါတယ်ရှင်။
ကြတာပရင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကြီးညာသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာတိုက်ခိုက်မှုတွေကြားပိတ်မိနေတဲ့ကျောင်းဆရာဆရာမ200လောက်ကိုတပ်မတော်ရဟတ်ရင်နဲ့ပြန်လဲခေါ်ယူပြီးနေရက်ကိုပြန်ပို့ပေးနေပါတယ်။ကျန်းမာရေးဝန်ထမ်းတွေကတော့မောင်တော်မြို့နယ်ဆေးရုံမှာပဲအသင့်အနေထားနဲ့ဆက်လက်နေထိုင်ဖို့စီစဉ်ပေးထားပါတယ်။အစိုးရတပ်မတော်နဲ့အကြမ်းဖက်သူတွေကြားမှာတိုက်ခိုက်တာတွေရှိနေတဲ့အကြောင်းသတင်းတွေထွက်ပေါ်နေသလိုမောင်တော်နဲ့ဘူးရီတောင်မြို့နယ်ကတိုင်းရင်းသားတွေကတော့လုံခြုံရေးစိုးရိမ်မှုတွေကြောင့်ပြောင်းရွှေ့လာတယ်လည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာ9ရက်ကြာမြင့်လာခြင်းအထိအခြေအနေဟာငြိမ်သက်မသွားသေးပဲတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဟာထွက်ပေါ်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့မောင်တော်မျိုးနယ်အတွင်းကကြေးရွာတွေမှာပိတ်မိနေတဲ့ပညာရေးဝန်ထမ်းကျောင်းဆရာဆရာမတွေကိုတက်မတော်ရဟတ်ရင်နဲ့ခေါ်ဆောင်တာတွေစတင်လှုပ်ဆောင်နေကြောင်းမောင်တော်မျိုးနယ်ပညာရေးမှူးဦးခင်အောင်ကပြောပါတယ်
ဒီနေ့ဟိုတနအီကစပြီးတော့ကျွန်တော်တို့ကောင်းပြိုသူရက်ကနေပြီးတော့ဟိုဟက်စကီမစီနဲ့စပြီးတော့ပြင်နေပါပြီအခုရှင်ပြီးတော့ကျွန်တော်တို့နစီလောက်တည်လို့ပြီးပါပြီ150ကျော်ရှိပါတယ်ဘူးတော်ကနေပြီးတော့စစ်တွေကိုအမြန်ပုံနဲ့ဆောက်နေပါပြီ
ဘူဒီတောင်ကိုရောက်ရှိနေတဲ့ဆရာမတူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။အမင်းတိုက်ကျော်အိမ်ညာကလက်ပန်းဆက်တွေနဲ့နှိမ့်ချခဲ့လို့အားကြပ်ပြင်းသွားတာ။ဒီမှာနဲ့ပေါင်းတော့9ယောက်လောက်ပေါ့လို့။အော်စစ်တဲ့အစီအစဉ်နဲ့လင်းရင်နဲ့လာပြီးတော့ဆူဆူတာ။အကောင်လုံးကြုံကြရတယ်။လောက်တော့ရောက်ပြီ။ဆရာကျော်လည်းရောက်ကြပြီ
။ဒေါ်လောဆယ်မှာတော့မောင်တော်မျိုးနယ်အတွင်းကကျောင်းတွေကိုရဲကန်တမ်းရှိပိတ်ထားပါတယ်။မောင်တော်မျိုးနယ်ကကြီးလက်တွေမှာတာဝန်ကျနေတဲ့ကျမကြီးဝန်ထမ်းတွေရဲ့အခြေအနေကိုတော့စစ်တွေမျိုးပြည်နယ်ကျမကြီးဌာနကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ကျွန်တော်ကျမကြီးဌာနတွေကအဲ့ဒီနေ့မှာစဖြစ်တဲ့နေ့မှာကျွန်တော်တို့ဟိုဟာစေဝေးရှိတယ်။ TV နဲ့ပတ်သက်ပြီးလည်းအစေဝေးရှိတော့စူပီးသားဖြစ်နေတာပေါ့။မျိုးနေရုံမှာမျိုးနေရုံမှာဟုတ်ကဲ့။အဲ့ဒါသူတို့မပြန်ဖြေဘူးမျိုးနေရုံမှာပဲစတန်ပိုင်ထားတာပေါ့။အဲမျိုးနေရုံမှာစတန်ပိုင်ထားပြီးတော့ရေးပေါ်လူနာတွေပါလေသူတို့ပဲစောင့်ရှောက်ပေးနေကြတယ်။
ကျမရဲ့ဝန်ထမ်းတွေကတော့ကျွန်တော်ဒီကိုပြန်လို့မရဘူးစစ်တွေမှာဆိုလေစစ်တွေကိုခေါ်လို့မရဘူး။ဟောမှာပဲရေးပေါ်အနေနဲ့သူတို့ကိုပေးထားတယ်။မောင်တော်မှာတော့ဟာကျမရဲ့ဝန်ထမ်းဆိုရင်အတော်သေးသေးဆိုရင်တော့ဒီဘက်ကစဘောဆရာမရဲ့ကျမရဲ့မှနေမှာနေတယ်သူတွေကတော့ငါးဆီကျော်လောက်ပဲရှိတယ်။
ဒီနေ့တော့အစိုးရပိုင်းသတင်းစာတွေမှာတော့ဗိုလ်တပ်နဲ့မနက်ပိုင်းကမောင်းတော်မြို့နယ်ကြယိုးပြင်ရွာမှာကျမ်းဖက်တိုက်ခိုက်တာကိုတမရော့စစ်ကြောင်းကအရှင်းလင်းရာမှာစီးနှင်းတိုက်ခိုက်သူ10ယောက်ရဲ့အလောင်းနဲ့တလုံးတို့တနက်တလက်သိမ်းဆီးရမိကြောင်းကြီးကန်းပြင်ကြီးရွာအမှတ်၁နေကြားဆောင်ရဲကွက်ကဲမှုဌာနချုပ်ကိုလူ9ယောက်ကလက်နက်ငယ်နဲ့လာရောက်ပစ်ခတ်တိုက်ခိုက်ပြီးဝဘိတ်ရွာကိုမီးရှို့တာကြောင့်အိမ်25လုံးလောက်ပျက်စီးခဲ့ကြောင်းဖော်ပြပါတယ်နေမည်တည်ငြိမ်မှုမရှိသေးတာကြောင့်မောင်တော်မျိုးနယ်ကဒေသခံတိုင်းရင်းသားတွေဟာဘူတိတောင်ကိုတိမ်းရှောင်နေသလိုဘူတိတောင်မျိုးနယ်အတွင်းကရွာသူရွာသားတွေဟာလည်းမျိုးပေါ်ကိုတိမ်းရှောင်ဖို့ပြင်ဆင်နေတယ်လို့ဘူတိတောင်မျိုးနယ် ANP ခေါ်ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဦးသားနိုင်ကပြောပါတယ်။
အဲဘူတိတောင်မှာအရှင်တွေကတော့ကျွန်တော်တို့မှလည်းဒီမှာလုံခြုံရေးတွေအားနည်းနေတယ်ဘူတိတောင်မှာ။ဒါနဲ့နေခံဒေသတွေကနေပြီးတော့ဟုတ်ဟလာဆိုရင်ကြောင်းကြပြီးတော့ကျွန်တော်တို့မျိုးပေါ်ကိုတဲဖို့တော့အခြေအနေရှိတယ်ဦးလေ။အဲတချို့နေရာတွေမှာဒီကလေးတွေနဲ့မိမတွေကိုပို့ထားကြပြီ။လူကြီးတွေကတော့ကိုယ်နေရာမှာကိုတော့ရှိနေတာပေါ့။မောင်တော်ဘက်ကနေပြီးတော့ကျွန်တော်တို့ဘူးတီတော်တက်ကိုရောက်တယ်ဘူးတီတော်ကနေပြီးတော့စစ်တွေကိုဒီနေ့အမြန်ကြီးလင်းစင်းနဲ့သူတို့ဆင်းသွားကြတယ်ခင်ဗျာ။နောက်ပြီးတော့အခုကျွန်တော်တို့ဘူးတီတော်မှာအခုကေစီတိပိချောင်းစခန်းဖွင့်ထားတယ်ခင်ဗျာ။ဒီချောင်းစခန်းမှာတော့အခုနေပြီးတော့လူ100ကျော်လောက်150လောက်တော့ရောက်နေပြီခ
င်ဗျာ။စစ်ချောင်းစခန်းကိုတော့တုဒ္ဓမယုံဘုန်းကြီးကျောင်းမှာဖွင့်လှစ်ထားပြီး ANP ပါတီနဲ့ရက်ရွာလူမှုရေးအသင်းတွေကဝိုင်းဝန်းကူညီနေကြောင်းပြောပါတယ်။ဒီကနေ့မှလည်းမောင်းတော်မြို့မြောက်ဘက်ကဒေသတွေမှာပြစ်ခတ်တံတွေကြားနေရကြောင်းပြောဆိုတာတွေရှိပါတယ်။သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။
ကိုမိုးစောစွန်စန်းတင်ပြခဲ့တဲ့ရခိုင်အခြေအနေကနေအခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ရှမ်းပြည်နယ်အတွင်းမှာတော့မြမတက်မတော်နဲ့တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေသလိုတိုင်းရင်သားလက်နက်ကိုင်အဖွဲ့အချင်းချင်းလည်းနယ်မြေစိုးမိုးရေးကြောင့်တိုက်ပွဲတွေဖြစ်နေပါတယ်။အဲဒီလိုစစ်ရေးပြိပခါတွေထဲမှာကိုကန့်တပ်ဖွဲ့ကအစိုးရဝန်ထမ်း၅ဦးကိုဖမ်းဆီးသွားပြီးအစိုးရတပ်ဖွဲ့တွေဘက်ကလည်းကိုကန့်တပ်ဖွဲ့ကိုလိုက်လံရှင်းလင်းရမှာဒေသခံတွေကိုအထံသမားအဖြစ်ခိုင်းစေမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့အကြမ်းမှာမနေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။မနေ့ကလည်းချိန်ပေးမှုတွေနည်းနည်းပပရှိတယ်လို့တတင်းတော့ကြားရပါတယ်။မိုင်းကန်မြို့နယ်နဲ့ဒီနမ်လန်မြို့နယ်ဆက်ကြားမှာရှိနေတုံတော့ပြည်ရအုပ်စုတစ်ဝိုက်မှာပေါ့နော်။ဒီနေ့ကျင်းပရေးဆိုတဲ့အကောင့်ချင်းနဲ့ခြေမုံနေတဲ့တပေါ်မျိုးရှိတာပေါ့နော်။ဒါကိုကျွန်တော်တို့ကလည်းကိုယ်ခုခံကောက်ွယ်ဖို့တော့ပြင်ဆင်ထားရတာပေါ့။
တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့မိုင်းကန်မြို့နယ်နာဘွေကျေးရွာအုပ်စုအတွင်းမှာမူကြီးစေဝါတပ်ဖြတ်ရေးစခန်းကိုမြန်မာတပ်မတော်ကနေအောက်တိုဘာလ၁ရက်နေ့ကစပြီးဝင်ရောက်တိုက်ခိုက်ပြီးကနေ့ထိစစ်ရေးအသင်းမှနေခဲ့ကြတာပါ။ဒီလိုဖြစ်ပေါ်တဲ့စစ်ရေးပဋိပက္ခအတွင်းမှာကျေးရွာသား2000နီးပါးဟာစစ်ပေးလွတ်ရာ၃လုံးကျေးရွာဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ဘက်မှာလည်းဒေသတွင်းခြေပြုတ်လှုပ်ရှားနေတဲ့ TNL တပ်အံပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ်
။ဒီနေ့ကတော့ကိုခိုင်မြို့နယ်ဘာလိုက်နားမှာတော့ခနာလေးပြစ်ခတ်မှုတော့ရှိတယ်။ဒီမြမတပ်မတော်နဲ့အရင်မြင့်တုံးနဖက်ချီတွေမှာအဲ့လားပြစ်ခတ်မှုဖြစ်တယ်
။တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးသလိုမြမတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါအပြင်ပြီးခဲ့တဲ့တောက်ကြနေ့တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခြေပြုတ်ရာမိုင်းရှူးမြို့နယ်လွယ်နဲ့တောင်ချီမှာရှိတဲ့စခန်းကိုမြန်မာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဝန်ထမ်းဌာနချုပ်ဘက်ကလည်းအင်အားဖြည့်တင်းလာနေတာကြောင့်စစ်ရေးသိရှိနေတဲ့အနေအထားမှာရှိနေတယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရာရှိတူးကဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်ဖွဲ့အချင်းချင်းတွေကြမ်းမှာလည်းနေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးစစ်ရေးသိမ်းမှမှုတွေရှိနေပါတယ်။မနေ့ကရှမ်းပြည်နယ်မြောက်